တရုတ်နိုင်ငံဟာယုံကြည်စိတ်ချရပြီးတော့မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်အလွန်အားထားရတဲ့အင်းကြီးချင်းကောင်းဖြစ်တယ်လို့တရုတ်ဝန်ကြီးချုပ်ဝမ်ကြားပေါင်နဲ့တွေ့ဆုံရမှာမြန်မာသမ္မတသည်ဦးသိန်းစိန်ကပြောဆိုလိုက်တယ်လို့နိုင်ငံပိုင်ရုပ်မြင်သံကြားဌာနတွေကသတင်းထုတ်ပြန်ကြပါတယ်။တောက်ကြနေကမြန်မာနဲ့တရုတ်နိုင်ငံခေါင်းဆောင်တွေတွေ့ဆုံကြရမှာအမေရိကန်ဒေါ်လာ865သန်းတန်ဖိုးရှိတဲ့ချင်းငွေဆိုင်ရာသဘောတူညီချက်တွေရရှိခဲ့ကြပြီးတော့မြန်မာသမ္မတကအခုလိုပြောဆိုခဲ့တာလည်းဖြစ်ပါတယ်။တရုတ်နိုင်ငံစွန့်ရင်လုံခြုံရေးအတွက်အရေးပါတဲ့ဒီမြန်မာနိုင်ငံဘက်ကနေတရုတ်ပြည်တောင်အနောက်တောင်ပိုင်းကိုရေနံနဲ့သဘာဝဓာတ်ငွေပိုက်လိုင်းတိစောက်တဲ့လုပ်ငန်းကိုတည်ချာစေဖို့နဲ့မြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်ကူညီဖို့တရုတ်နိုင်ငံကတအားသမျှကူညီခြင်းကြောင်းဝန်ကြီးချုပ်မစ္စတာဝမ်ကပြောဆိုပါတယ်။တရုတ်နိုင်ငံဖွံ့ဖြိုးရေးဘဏ်ဘက်ကမြန်မာဘဏ္ဍာနဲ့အခွန်ဝန်ကြီးဌာနကိုအမေရိကန်ဒေါ်လာ865သန်းနဲ့ညီမျှတဲ့ယူရိုသန်း940ချေငှမှုအပါအဝင်သဘောတူစာချုပ်6ခုကိုတရုတ်နဲ့မြန်မာသမ္မတနှစ်ဦးတို့လက်မှတ်ရေးထိုးခဲ့ကြတယ်လို့ဆိုပါတယ်။ရေအားလျှပ်စစ်စီမံကိန်းအပါအဝင်နှစ်နိုင်ငံဝန်ကြီးဌာနတွေကြားငွေချေငှမှုဆိုင်ရာသဘောတူညီမှုတွေလည်းရခဲ့တယ်လို့သိရပါတယ်။တရုတ်သမ္မတဟူချင်တောင်းကလည်းမြန်မာသမ္မတတွေဦးသိန်းစိန်ကိုလှိုက်လှိုက်လဲလဲကြိုးစိုးနှုတ်ဆက်ပြီးတော့ဒီရွေးကောက်ပွဲအပြီးသမ္မတအသစ်အဖြစ်ရွေးချယ်တင်မြှောက်ခံရမှုကိုချီးကျူးဂုဏ်ပြုပါတယ်။ဦးသိန်းစိန်ရဲ့ခီးစဉ်ဟာနှစ်နိုင်ငံကြားနားလည်မှုတိုးမြင့်ရေးနဲ့တရုတ်မြန်မာနှစ်နိုင်ငံကြားချစ်ခင်ရင်းနှီးမှုနဲ့ပူးပေါင်းဆောင်ရွက်မှုမှာ21ရာစုနှစ်အတွက်စာမျက်နှာသစ်ဖွင့်လှစ်လိုက်တာဖြစ်တယ်လို့လည်းတရုတ်သမ္မတကပြောဆိုပါတယ်။နှစ်နိုင်ငံကုန်သွယ်ရေးမှာမနစ်ကတဲ့90ရာခိုင်နှုန်းလောက်တိုးတက်လာခဲ့ပြီးတော့တရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုဟာ2010ခုနှစ်အတွက်ဒီမြန်မာနိုင်ငံဘက်မှာ 12.3 ဘီလီယံရှိခဲ့ပြီးတော့တဘာဝဓာတ်ငွေနဲ့စွန့်ရင်လုပ်ငန်းတွေကိုအဓိကထားလုပ်ကိုင်နေတာဖြစ်တယ်လို့သိရပါတယ်။တရုတ်မြန်မာနှစ်နိုင်ငံနယ်နိမိတ်ကြားမှာတည်ငြိမ်မှုရရှိရေးကိုထိန်းသိမ်းထားဖို့အတွက်ပူးပေါင်းဆောင်ရွက်ကြဖို့ကိုလည်းတရုတ်သမ္မတဟူချင်တောင်းကပြောဆိုလိုက်တယ်လို့သတင်းတွေထွက်ပေါ်ပါတယ်။